ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မိုခါဆိုက်ကလုန်းမုန်တိုင်းအန္တရာယ်ကြောင့်အေယာဝတီတိုင်းလက်ဗုဒ္ဓခရိုင်နဲ့ငပူရောမြို့နယ်မှာရှိတဲ့ပင်လယ်ကမ်းခြေဒေသမှာရှိတဲ့ပြည်သူတွေဟာဘေးလွတ်ကင်းရာကိုပြောင်းရွှေ့နေကြရပါတယ်။လောလောဆယ်လက်ဗုဒ္ဓခရိုင်မှာတော့လူ1000လောက်ကိုပြောင်းရွှေ့ထားရပြီးတော့ဟိုင်းကြီးကျွန်းနဲ့ကဒုံကနိကမာကလူစတဲ့ဒေသတွေကလူတွေကလည်းဘေးကင်းရာကိုပြောင်းရွှေ့နေကြရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ကြတော်ရင်းနေမှာစိုက်ကလုန်းဖြစ်ရောက်ရှိလာတဲ့မူခအမီရှိတဲ့စိုက်ကလုန်းမုန်တိုင်းဟာဒီနေ့ညနေပိုင်းမှာတော့အားကောင်းတဲ့စိုက်ကလုန်းမုန်တိုင်းအဖြစ်ကနေတောက်ကြနေမှာအလွန်အားကောင်းတဲ့စိုက်ကလုန်းမုန်တိုင်းအဖြစ်သို့ရောက်ရှိနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။နောက်ဆုံးတိုင်းထွာချက်တွေအရရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကဖြတ်တန်းပွဲရှိကြောင်းခန့်မှန်းထားပေမဲ့မုန်တိုင်းရဲ့အန္တရာယ်ကိုစိုးရိမ်တာကြောင့်အေယာဝတီတိုင်းပင်လယ်ကမ်းခြေဒေသကပြည်သူတွေဟာလက်ဗုဒ္ဓမြို့ကိုပြောင်းရွှေ့နေကြပါတယ်။လက်ရှိပြောင်းရွှေ့နေတဲ့အခြေအနေကိုတော့အရာဝတီတိုင်းလောက်တာမြို့ကဒေသခံတအူးက VOE ကိုအခုလိုပြောပါတယ
်။လက်ရှိမွန်တိုင်းဆောင်နေရတဲ့ကျွန်တော်ဒီလက်ပတာအောက်ပိုင်းပေါ့နော်ပင်လယ်နဲ့မြေရဲ့အခြေအနေများများတာပေါ့။အဲဒါပြင်ဆင်လူတို့တလူစိတ်တို့အရင်နောက်ပြီးကိုင်းတာပေါ့နော်။အဲဒီအစောနောက်ကွင်းပေါက်တွေပင်လယ်ကမ်းကြီးနေရာကြီး။ကျွန်တော်လက်ပတာမြို့မှာကဖုန်းကြီးက40ကျော်ရှိတယ်။အဲဒါစာတင်ပိုက်ကြီးကတော့အမေအများလားပေါ့နော်တချို့ကာတွန်တိုက်တွေမှာလူခေါင်းထဲရှိတယ်တချို့တွေလည်း600 900နောက်တချို့900 400လို့
အရင်ရပိုင်းကလေပြင်းအားနဲ့ရဝန်ဖြစ်ပေါ်ပြီးမုန်တိုင်းသတိပေးချက်တွေထုတ်ပြန်ခဲ့တဲ့နောက်ပင်လယ်ပိုင်းဒေသကပြည်သူတွေတင်းရှောင်လာကြတာဖြစ်ပါတယ်မုန်တိုင်းရှောင်တွေကိုကူညီတဲ့အခြေအနေကိုတော့သူကအခုလိုဆက်ပြောပါတယ
်ဒီလက်ရှိနေသားမှာတော့မြို့တော်ကစားရေးတောက်ရေးကိစ္စကတော့အဲ့လိုခေါင်းကြောအခြေရာရှိတဲ့လူရှင်လူရှင်တို့ခြေရာရှိတယ်။အဲ့ဒါဒီမြေမှာလည်းခမင်းတုတ်တွေလူခံပြီးတော့အဲဒီကဲနာမျိုးလည်းရှိတယ်။နောက်ဒီမောင်းတိုင်းချောင်းတွေကိုယ်တိုင်ဒီအိုးခတ်ကကံတွေကားလာပြီးဒီတိုင်းချက်ပြုတ်ထားတောက်တာမျိုးလည်းရှိပါတယ
်။အေယော်ရီတိုင်းဒေသကြီးလူမှုကယ်ဆယ်ရေးအဖွဲ့တိုင်းယုံတာဝန်ခံဥပပူကတော့မုံတိုင်းချောင်းလောက်ပတာခရိုင်နဲ့ငပူတော်မြို့နယ်မှာအဓိကချောင်းတွေနေပြီးတော့လောက်ပတာမြို့မှာစခန်း9ခုလူ1000နီးပါးခိုလုံနေကြောင်းပြောပါတယ်။
ကျောင်းကြီးလုံငန်းတော့လာဘုဒ္ဓမှာကယ်ဆယ်စခန်းပေါ့ဘုန်းကြီးကျောင်းတွေမှာဖွင့်နေတာလည်းခုနကဌာနလောက်တော့ရှိတယ်လူဦးရေပေါင်း950ကျော်လောက်တော့ရှိပါတယ်တခြားတွေမှာထိုင်းကြီးကျွန်းဘက်မှာလည်းဟိုလောက်ပြထားတယ်ပေါ့နော်ထိုင်းကြီးကျွန်းဘက်ဒေသတွေမှာဟိုတော့သင်္ကန်းကြီးတို့ဘာလို့မှဟိုနာဂိပြီးတော့ကစောက်ထားတဲ့နာဂိဆောင်အဆောက်ဦးကြီးရှိတယ်အဲ့ဒီတော့အကုန်လုံးပြောင်းရှိပြီးတော့ကြာတာများပါတယ်အဲလာဘုဒ္ဓခရိုင်ပေါ့လာဘုဒ္ဓခရိုင်ရဲ့ငပုတော်မြို့နယ်အဓိကမြင်ကြ
လဘုဒ္ဓခရိုင်တွင်မှာလဘုဒ္ဓမြို့နယ်နဲ့မော်လမြိုင်ကျွန်းမြို့နယ်တို့ပါဝင်တာဖြစ်ပါတယ်။လက်တော်မှာတော့မုံတိုင်းရှောင်းတွေအတွက်တောက်ရီဖြန့်ဝေပေးနေပြီးတော့ဂျမအေးကူညီတွေလည်းဆောင်ရွက်ပေးနေကြောင်းပြောပါတယ်။ဘုကလေးမြို့ပေါ်မှာလည်းမုံတိုင်းရှောင်းပြည်သူရာဂနန်းလောက်ရောက်ရှိနေပါတယ်။2008မေလနေ့ရက်နေ့မှာဖြစ်ပွားခဲ့တဲ့နာဂိမုံတိုင်းမှာလူ3000-4000လောက်တည်ကြပျောက်ဆုံးခဲ့ရပြီးတော့လဘုဒ္ဓမြို့နယ်ကအသေးပြောက်အများဆုံးဖြစ်ခဲ့တာဖြစ်ပါတယ်။ဒီနေ့နေကင်းစနိုင်ခွဲအချိန်တိုင်းထွာကြရတော့ဘင်္ဂလားပင်လယ်အော်ရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမုခါဟာမြောက်နဲ့အနောက်မြောက်ဘက်ကိုဆက်လက်ရွေ့ရှားနေခဲ့ပြီးတော့ကိုကိုကျွန်းမြို့ရဲ့အနောက်နဲ့အနောက်တောင်ဘက်ရေမိုင်345မိုင်အကွာဟိုင်းကြီးကျွန်းမြို့ရဲ့အနောက်နဲ့အနောက်တောင်ဘက်ရေမိုင်460အကွာစစ်တွေမြို့ရဲ့တောင်နဲ့အနောက်တောင်ဘက်ရေမိုင်580အကွာမှာဗဟိုပြုနေကြောင်းလက်ရှိအခြေအနေမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာကမ်းရိုးတန်းကိုဥတီရွေရှားနိုင်တာကြောင့်လိမ္မော်ရောင်အဆင့်သတ်မှတ်ထားကြောင်းမိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဆိုက်ကလုန်းမုန်တိုင်းမူခါဟာ12ရက်နေ့မှာအလွန်အားကောင်းသောဆိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိပြီးတော့14ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားနဲ့မြန်မာနိုင်ငံကြောက်ဖြူမြို့ကြားကိုဝင်ရောက်လာနိုင်ကြောင်းလည်းမိုးစလဌာနကခန့်မှန်းထားပါတယ်ခင်ဗျာ။